Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့ Radio ရုပ်သံအစီအစဉ်ကို Line to Meter 1925 32တို့အပြင် Line Let Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အစ်ဇွေးမှာဖက်စီခံရတဲ့တစားကဏ္ဍတွေကတတိယတုပ်ကိုပြန်လွတ်ဖို့စီစဉ်နေကြပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့စီးရဲတင်းမာမှုတွေဆက်လက်ပေါ်ပေါက်နေပါတယ်စရဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်ချင်းနိုင်တဲ့သူပြောပြပြီးသွားမှာပ
ါဆရာနာသိမ့်မှုကိုစန့်ကျင်တဲ့ငွေကြေးစနစ်ကိုအစားထိုးမဲ့ NUG ຫນွေဦးဖွံ့ဖြိုးရေးဒီຫນွေဦးဖွံ့ဖြိုးရေး online ဘဏ်ရဲ့အဓိကစိန်ခေါ်ချက်တွေကဘာပါလဲ
မယုံတဲ့လူတွေအရှင်းပြပြီးတော့အချိန်ကုန်ခံ energy နဲ့ drain ပေါ့လေအဲ့ဒါမလုပ်တော့ဘဲနဲ့ဂျုံနဲ့အဖွဲသားတွေပဲသွားပြီးတော့ဒီ service ကိုပေးကြရအောင
်ဒါကတော့ဘဏ်ရဲ့အမှုဆောင်အရာရှိချုပ်ဦး Kelvin က VOA ကိုပြောသွားတာပါမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့တူပြောပြမှာပါရှင
်။ဟာမတ်စ်ပွဲကဖမ်းဆီးထားတဲ့ဇာကန်တွေကဒီကနေ့နောက်ပိုင်းမှာလွတ်ပေးဖို့စီစဉ်ထားတဲ့လူချင်းကိုလက်ခံရရှိတဲ့အကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။ပြစ်ခတ်ရစက်ထားတာလေးရမြောက်တဲ့နေ့မှာတတိယတုပ်ဖြစ်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့စီစဉ်နေကြတာပါဟာမတ်စ်တွေထံကရရှိထားတဲ့စည်းရုံးကိုလူညွန်ရေးတာဝန်ရှိသူတွေစစ်ဆင်နေပြီးသက်ဆိုင်ရာမိသားစုဝင်တွေကိုလည်းအကြောင်းကြားထားတယ်လို့အစ္စရေးတရားခဏင်းနဲ့ပျောက်ဆုံးနေသူတွေအရေးညှိနှိုင်းဆော်ရေးရုံးကကြေညာချက်မှာဖော်ပြပါရယ်ဖမ်းဆီးခံအစ္စရေး73ယောက်နဲ့ထိုင်း4ယောက်စုစုပေါင်းတရားခဏ18ယောက်ကိုတော့မနေ့နောက်ပိုင်းမှာပဲဟာမတ်စ်ဘက်ကပြန်လွတ်ပေးခဲ့တာပါဟာမတ်စ်ကတရားခဏဒုတိယတုပ်ပြန်လွတ်ပေးပြီးတိတ်မချခင်မှာဒီနေ့တင်းတင်းကြပ်ကြပ်ဆော်ပိုင်းမှာပဲအစ္စရေးကလည်းပါလက်စတိုင်းအကျဉ်းသား39ယောက်ကိုပြန်လွတ်ပေးလိုက်ပါတယ်ဖမ်းဆီးထားသူတွေကိုအပြန်အလှန်လဲလှယ်ဖို့သဘောတူညီချက်ကိုအစ္စရေးဘက်ကချိုးဖောက်တယ်ဆိုပြီးဟာမတ်စ်တွေကဆွဆွဲခဲ့ပြီးတဲ့နောက်မနေ့တုန်းကဇာဇာကနေပြန်လွတ်မဲ့အစီအစဉ်လဲနိုင်ရင်နဲ့ချီနှောင့်နှေးချန်ချခဲ့တာပါအစ္စရေးကတော့ဆွဆွဲချက်ကိုညှင်းဆန်ခဲ့ပြီးကတ္တန်နဲ့အစ်ချစ်တာဝန်ရှိသူတွေရဲ့ဂျောင်းဝင်ပြန်ပြင်မှုတွေနဲ့နောက်ပိုင်းတကောင်ချင်းလောက်မှာဇာဇာကနေကိုဟာမတ်စ်တွေကပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အစ္စရေးရဲ့တိုက်ခိုက်မှုအတွင်းထိတ်တန့်တက်မှုတအုပ်နဲ့အခြားအကြီးတန်းခေါင်းဆောင်တအုပ်တိတ်ဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်။ဟာမတ်စ်အဖွဲ့ရဲ့လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ Azzedine El Qassam တပ်မဟာကြေညာချက်မှာတော့စစ်ကောင်စီအဖွဲ့ဝင်မြောက်ပိုင်းတပ်မဟာမူ Ahmed El Gandor နဲ့အတူအခြားတိတ်ဆုံးသွားတဲ့ခေါင်းဆောင်၃ဦးအမည်ကိုဖော်ပြထားပါတယ်။တိတ်ဆုံးသူတွေထဲမှာတော့ဟာမတ်စ်လက်နက်ကိုင်အဖွဲ့ရဲ့ Rocket Dome တပ်ဖွဲ့မှာအကြီးအကဲဖြစ် Israel Media တွေမှာဖော်ပြခံရတဲ့ Aman Sayem နဲ့ပါဝင်ပါတယ်။ဟာမတ်စ်တပ်မှုတွေဘယ်အချိန်မှာတိတ်ဆုံးခဲ့ကြသလဲဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူး။ဂန်ဒေါလူလူတိများတဲ့အဘူအနက်စ်ကို2019ခုနှစ်မှာအမေရိကန်ကအထူးသတ်မှတ်ထားတဲ့ကမ္ဘာအကျန်းဖက်တမားစီးရင်တဲ့ထည့်သွင်းခဲ့ပြီးစီးပွားရေးပိတ်ဆို့အရေးယူတဲ့အမည်ပြက်အစည်းအဝေးလည်းဖော်ပြခဲ့ပါရရှင
်။မော်စကိုမြို့တော်ပါဝင်ဒေသလေးခုမှာယူကရိန်းကပြစ်လွတ်လိုက်တဲ့ drone တွေကိုကြားဖြတ်ပစ်ခတ်နိုင်တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်တယ်လို့ယူကရိန်းဘက်ကလည်းရုရှား drone တွေကိုပစ်ချနိုင်ခဲ့တယ်လို့ဒီနေ့ပဲပြောဆိုလိုက်ကြပါရယ်။မော်စကိုအနီးဒေသနဲ့နယ်စပ်ဒေသတွေမှာ drone တွေကိုလေကြောင်းရန်ကာဝေးစနစ်ကကြားဖြတ်ပစ်ချခဲ့တယ်လို့ရုရှားနိုင်ငံဘက်ဥတီလာနေတဲ့ missile drone တချို့ကိုလည်းအဇော့ပင်လယ်ပြင်မှာပစ်ချနိုင်ခဲ့ကြောင်းရုရှားကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါဒီကနေ့တနင်္ဂနွေနေ့မှာပဲရုရှား drone 6ခုနဲ့8ခုကိုလေကြောင်းရန်ကာဝေးရေးကကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကလည်းသတင်းထုတ်ပြန်ပါတယ်ရုရှားကျူးကျော်မှုစတင်ခဲ့ခြင်းကဆက်လို့ drone တွေနဲ့အများဆုံးတက်ခတ်ခံရကြောင်းယူကရိန်းကပြောလိုက်ပြီးနောက်တစ်ရက်မှာပဲအပြန်အလှန်တက်ခတ်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ခဲ့တာပါ။မနေ့ကတော့ Kiev မြို့တော်ကိုအဓိကပစ်မှတ်ထားပြီးရုရှားက drone 85ခုနဲ့ပစ်ခတ်ခဲ့တဲ့အကြောင်းယူကရိန်းကသတင်းထုတ်ပြန်ထားပါတယ်။ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းကလည်းရုရှားဘက်ဖြစ်သိမ့်ပိုက်ထားတဲ့ ခရိုင်းမီးယားဒေသပါဝင်ရုရှားနိုင်ငံတွေကိုလက်အတန်ကြာခဲ့ကဒရုန်းတွေနဲ့တိုက်ခတ်နေတာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံနေရာတော်မြတ်မှာဒီနေ့လဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းနေရာတော်မြတ်မှာတိုင်းရင်းသားတွေလက်နက်ဒေသခံလက်နက်ကန်အဖွဲ့တွေနဲ့တိုက်ခိုက်မှုတွေစီးရီးထိမှန်မှုတွေရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီနေ့ပဲ Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုပြောလိုက်တာပါ
။ရှမ်းပြည်နယ်အရှေ့မြောက်ဘက်မှာတော့မူဆယ်တရားငါမိုင်သားမှာထိပ်တွေ့မှုများဖြစ်ပွားခဲ့တာရှိပါတယ်ဒီလောက်တိုင်းမျိုးကိုရှော့တိုက်ထုံးတဲ့မျိုးတဲကို၄လုံးလာပစ်ခဲ့ပါတယ်တကုံချမ်းဘက်မှာလည်းကျွန်တော်တို့ထိတွေ့တိုက်ပွဲဖြစ်ပွားနေတာရှိပါ
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအဓိကကျတဲ့ကျင်းစန်းကျော်နယ်စပ်ကိတ်ကိုတန်းတလနဲ့ကိုင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ DNL တောင်း MND ကုကနဲ့ AA ရခိုင်တပ်ဖွဲ့တွေမနေ့ကကြီးညာခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာပါစကိုင်းတိုင်းထိရိုက်မှာလည်း KIA ကချင်းလွမြောက်ရေးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တက်ခတ်မှုတွေဖြစ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုခဲ့တာပါ CAP ကတွေအတွင်းလက်စစ်ဒါဘေးစနစ်တွေကိုလက်နက်ကင်အင်အားစုတွေကပြင်ပထားတက်ခတ်တာတွေအများပြားရှိခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောဆိုခဲ့ပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်မှာအော်စတြေးလျနဲ့ပူးတွဲပြီးဝေဟင်ကနေကင်းလက်နေတဲ့ဖိလစ်ပိုင်လေယာဉ်တစ်စင်းကိုတရုတ်တိုက်လေယာဉ်နှစ်စင်းကလှက်ပတ်စောင့်ကြည့်ခဲ့ပေမဲ့ပြဿနာတစ်စုံတရာမဖြစ်ခဲ့ကြောင်းဖိလစ်ပိုင်အစိုးရကဒီကနေ့ပြောပါတယ်ဖိလစ်ပိုင်ရဲ့အထူးစီးပွားရေးဇုံရေနယ်နယ်မိတ်မှာဒုတိယမြောက်နေ့အဖြစ်ဖိလစ်ပိုင်နဲ့အော်စတြေးလျနှစ်နိုင်ငံစစ်တပ်ပူးပေါင်းပြီးပင်လယ်နဲ့လေကြောင်းစီးရေးလေ့ကျင့်မှုတွေပြုလုပ်ခဲ့တာပါဒီမတိုင်ခင်ရက်ပိုင်းတွင်တုန်းကဖိလစ်ပိုင်ဟာအမေရိကန်နဲ့ပူးပေါင်းပြီးဝေဟင်ကနေကင်းလဲခဲ့ပါတယ်ဒါဟာ Pacific ဒေသတွင်နိုင်ငံတွေအနေနဲ့တရုတ်ရဲ့ရဲတင်းတဲ့နယ်မြေကျူးကျော်မှုကိုစောင့်ကြည့်တုံ့ပြန်နေချိန်လည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်မှာဖိလစ်ပိုင်အနေနဲ့အနောက်မဟာမိတ်တွေနဲ့ပူးပေါင်းပြီးစီးရေးအရာကင်းလဲလေ့ကျင့်မှုတွေဟာဆိုရင်ပြဿနာတက်အောင်ဖန်တီးနေတာဖြစ်တယ်လို့တော့တရုတ်ကစွပ်စွဲထားပါတယ်ရှင်
ဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားလင်းနေကြရပ်ဆိုင်ထားတဲ့ထိပ်သီးဆွေးနွေးပွဲပြန်ဆက်နိုင်ရေးသုံးနိုင်ငံကထိပ်တန်းတန်တမန်တွေတောင်ကိုရီးယားနိုင်ငံပူဆန်းမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။သုံးနိုင်ငံထိပ်သီးဆွေးနွေးပွဲပြန်လည်ဆက်တင်နိုင်ရေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်နိုင်ရေးတို့အပြင်တခြားဒေသတွင်းနဲ့နိုင်ငံတကာကိစ္စတွေမှာသဘောထားအမြင်ချင်းဖလှယ်ဖို့ရည်ရွယ်တဲ့အနေနဲ့တွေ့ဆုံလာလို့လည်းတောင်ကိုရီးယားနိုင်ငံကပြောဆိုထားတာပါ။သုံးနိုင်ငံထိပ်သီးဆွေးနွေးပွဲတွေကတော့2019ခုနှစ်ကလေးကရပ်ဆိုင်ထားတာဖြစ်ပါတယ်။စီးပွားရေးနဲ့ယဉ်ကျေးမှုချင်းဆက်တွင်နေတဲ့အာရှသုံးနိုင်ငံပေါင်းရင်ကမ္ဘာကုန်ထုတ်လုပ်မှုရဲ့25ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့လည်းစစ်ကာလဂျပန်နိုင်ငံကကျူးလွန်တဲ့ကိစ္စတွေတရုတ်နဲ့အမေရိကန်ကြားမဟာဗျူဟာမြောက်ပြိုင်ဆိုင်မှုတွေကြောင့်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမှာဟန်တားတွေလည်းကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်းအတွက်သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းရခိုင်တပ်တော် AA ကစစ်ကောင်စီစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေအပြီးတကြော့ပြန်စီရေးပဋိပက္ခတွေပြင်းထန်လာနေချိန်ရခိုင်ဘက်မှလုံခြုံရေးလမ်းပန်းဆက်သွယ်ရေးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေရှိနေတဲ့အတွက်ငโกကလေးကမှအသွားလာကန့်သက်ခံထားရတဲ့ရိုဟင်ဂျာမွတ်စလင်တွေအတော်လေးအခက်အခဲကြုံတွေ့နေရပါတယ်ဒီလိုရခိုင်ပြည်နယ်မြောက်ပိုင်းစီရေးတင်းမာမှုတွေကြားမှာရိုဟင်ဂျာမွတ်စလင်တွေစိုးရိမ်စရာလုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့ရိုဟင်ဂျာကိုအောင်မြိုင်ကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ရခိုင်မှာကတိုက်ပွဲတွေဖြစ်နေတယ်ဗောနော်ဒီ AA ရခိုင်တက်တော်နဲ့နောက်ပြီးတော့စစ်ကောင်စီတက်တွေနဲ့ကြားထဲမှာတိုက်ပွဲကအပြင်းထန်ပြန်ပြီးတော့ဖြစ်လာတယ်နောက်ပြီးတော့စစ်ကောင်စီရဲ့စခန်းတွေကိုလည်းဒီရခိုင်တက်တော်ကနေပြီးတော့အာတိမ့်တာတွေရှိတယ်ဆိုတော့အဲ့တော့စစ်ကောင်စီဘက်ကလည်းအသွာလာတဲ့ အကုန်လုံးဖျက်ထောက်ထားတယ်ပြီးတော့စီရဲကလည်းတော်တော်ပြင်းထန်နေတယ်ဆိုတော့အဲ့ဒီမှာလုံခြုံရေးကိုတော်တော်လေးစိုးရိမ်နေကြတဲ့အနေအထားရှိတယ်အဲ့ဒီထဲထဲမှာမှရခိုင်မှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လုံခြုံရေးအခြေအနေကဘလောက်ထိမှစိုးရိမ်စရာကောင်းတယ်လို့သိထားလဲပေါ့နော်အဲ့ဒါလေးနည်းနည်းသိချင်လို့ပါ
ဒီမှာဟိုရခိုင်မှာရှိတဲ့ဟိုရဟန်းကျတွေရဲ့လုံခြုံရေးဆံတွေကတော့တော်တော်လေးဟိုဆူဆူဝါဝါပေါ့နော်ဆူဆူဝါဝါဆိုတာကလည်းဒီတော့စစ်ကောင်စီတက်တာလည်းဟိုလမ်းမကြီးတွေတိတိတိတိတော့အဲဟိုပုတ်ခွေးလေးချီပြီးပုတ်ခွေးပြီးတော့တေဆုံမှုလေးရှိတာပေါ့နော်ဒီရဲ့ပိုင်းမှာဟိုမင်းပြရောပါတော့ဆိုရင်ဒီလိုသူတို့စီကဖန်ဆင်းမှုလေးရှိတယ်ဒီတော့ဟိုအစ်ဒီရူဟင်ဂျာတွေကဟိုသူတို့ဂျာရေးခင်ရမှာကိုပဲစံတော်ကဟိုအတူဆူနေတာပေါ့နော်ဒီတော်တော်များများကဆူနေရတာကဥပမာဖြင့်ဟိုရခိုင်တက်တော်လေသူတို့စမလည်းလမ်းနှရှိတယ်ဒီတော့စစ်ကောင်စီတက်မှာလည်းလမ်းနှရှိတယ်လမ်းနှရှိတဲ့လူတွေနဲ့တဲနိုင်ဆုံးပေါ့နော်ဟိုစစ်တေတေဟိုရခိုင်တက်တော်ပြည်သူတိုင်းရူဟင်ဂျာတွေကိုပေါ့နော်အမှန်နဲ့ကြီးစိုက်ကြရောပါတော့ရတာဒါမလို့ဘူးလို့တော့ပေါ့
ခုပေါ့နော်ရခိုင်မှာဒီလိုမျိုးစီရေးပြင်းထန်လာတဲ့အချိန်မှာစစ်ကောင်စီဘက်ကရောရခိုင်တပ်တော်ဘက်ကရောဒီလမ်းမဆက်သွယ်ရေးတွေနဲ့ပတ်သက်ပြီးတော့ဒီဟိုဘက်ကလည်းဟိုစစ်ကောင်စီဘက်ကလည်းလမ်းတွေကိုဒီလိုပိတ်ပြီးတော့မှစစ်ဆေးတာမျိုးတွေရှိတယ်။နောက်ရခိုင်တပ်တော်ဘက်ကလည်းဒီလမ်းလုံခြုံရေးတွေစိုးရိမ်စရာဖြစ်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့ဆိုပြီးသတိပေးတာတွေရှိတယ်။ဆိုတော့ငကိုကလေးကမှအဲ့ဒီရခိုင်ဘက်မှာဒီလိုမျိုးဒီရိုဟင်ဂျာမွတ်စလင်တွေကဒီသွားလာဖို့အတွက်ပေါ့နော်အကန့်အသတ်တွေအတားအဆီးတွေရှိနေတယ်ဆိုတော့ဒီလိုစည်ရေးဒီလိုမျိုးပြင်းထန်နေတဲ့အချိန်မှာဆိုရင်သူတို့အတွက်သွားလာမှုခရီးသွားလာမှုကဘလောက်ထိမှလုံခြုံရေးစိုးရိမ်စရာရှိတယ်လို့ကြားမိပါလဲရှင
်ဩအဂူဒေါင်သူတို့ကဒီရိုဟင်ဂျာမွတ်စလင်တွေကသူတို့ကတလားတွေ90တွေလို့ဟိုအစာရေးစားသူဝေပြီးတော့ပဲအိမ်မှာချက်အိမ်မှာတားလိုက်တဲ့ရှိတယ်သူတို့ကဘယ်ကိုမှသွားလို့မရဘူးဥပမာပြင်ဟောမှာယွာတွေရှိတယ်ဒီမှာမောင်တော်မြောက်ပိုင်းမှာလည်းယွာတွေရှိတယ်အဲ့ဒီယွာကလူတွေလည်းဘယ်ကိုမှသွားလို့မရဘူးဒီတော့မောင်တော်မှာရှိတယ်လူလည်းမောင်တော်မှာပဲရှိလိုက်မျိုးပေါ်မှာအခုရကိုနေကိုနေတဲ့နေရာမှာကိုရကောမှာပဲကိုနေလာအဲ့လိုပဲရှိနေတယ်ဒီတော့ဘူတီတော့မှာလည်းဒီလိုပါပဲတခြားနေရာမှာလည်းဒီလိုပါဘူးသူတို့ဘယ်ကိုမှသွားလို့မရဘူးပြီးတော့စာဝေးနေရဲ့လေအင်မတန်သူကကက်ကက်ချုံနေတာပေါ့နော်ဟိုဥပမာစီပွားရေးပိုင်းဆိုင်ရာရောပြီးတော့တခြားဝေကြီးဆားကြီးဒါတွေလည်းဘယ်လိုမှရှိနေကောဘလချီအစီမဘာတွေဒီမှာရှိတယ်ဒီလူဟင်းကြတဲ့အပြင်တခြားလူမျိုးစုပေါ့နော်ဥပမာအပြင်ဒီမှာစကမာရောလူမျိုးတို့ရှိတယ်မာရမကြီးတို့ရှိတယ်ပြီးတော့တခြားအရေးတပ်ပြည်သူတွေရှိတယ်သူတို့တော့ယွာကနေခက်ပြေးသွားတာရှိတယ်အဲ့ဒါကြောင့်မလို့တန်တော်ဒီဟင်းကြတဲ့တော်ဒီဟာကတော်တော်အစူရင်းနေရရှင်တဲ့ဖြစ်ပါလေဒေဘမသွားလိမ့်မယ်အဲ့လိုပဲချုံနေရတယ
်အခုလိုမျိုးနေမြေထဲမှာစီရင်တင်းမာမှုတွေရှိလာတဲ့အချိန်ဒီစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေခုနစစ်တပ်ရဲ့ခုနစစ်ကြောင်းထိုးမှုတွေခုခံမှုတွေနဲ့ကြားထဲမှာရိုဟင်ဂျာမွတ်စလင်တွေရဲ့လုံခြုံရေးအန္တရာယ်ကဘလောက်ထိဖြစ်လာနိုင်လဲပြီးခဲ့တဲ့သတင်းပတ်တုန်းကဆိုရင်လေမွတ်စလင်မိသားစုအဖမ်းခံရတယ်ဆိုတော့သတင်းတွေလည်းထွက်တယ်ပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးသိသလောက်ပြောပြပေးပါရှင့်
လက်ချက်ရှင်မလဲဒါကုံလုံးကဖြစ်တဲ့တိုင်းပေါ့နော်ဟိုမင်းပြတဲ့မှာလဲဒီလိုဟိုစစ်ကောင်စီကလက်မဲကြီးတွေယူအားကိုပြစ်ပြီးတော့ဟိုဆယ်ဆူးမှုပေါ့နော်ဆောင်းရော်ဖြစ်တည်တော့ရဲဒီတော့မတိလိုက်တဲ့ခါမှာသူတို့ကဒီဘေးလာเสียလဲဒီဘေးနဲ့လာလိုက်ရမှာမဟုတ်ဘူးဒီအချင်းဒီကမှာဆိုရင်ဘင်္ဂလားဒေ့ရှ်တက်ကလည်းဒါကနေစစ်တိုက်တာရဲဆိုတော့ကဒီဘေးနဲ့လာဖို့မလွယ်ဘူးဒီတော့ဒီလူတွေကဒီလိုမျိုးမင်တကယ်တိုက်ဖို့တူလာမယ်ဆိုလို့ဆိုရင်ဒီမှာအဲ့ဒီမှာဆိုင်ခဲ့တဲ့ဘူးကြတဲ့အင်မတန်ဆူရင်ကြပါပဲဒါကနိုင်ငံတကာနဲ့လည်းဒီအချင်းကားတွေသူတို့ကိုအကာအကွယ်တစုံတရာမတင်နိုင်လို့ဆိုလို့ဆိုရင်အချင်းတွေကတော်တော်ဆူဆူဝါဝတူလာနိုင်တယ်လို့ပြောလို့မိနေတယ
်အဲ့တော့ကျွန်မနောက်တစ်ခုသိချင်တာကနှစ်နိုင်ငံနယ်စပ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်နဲ့ရခိုင်နဲ့ဂျားထဲမှာရှိတဲ့နယ်စပ်လုံခြုံရေးနဲ့ခုနပြောလို့နယ်စပ်တခြားပေါ့နော်ဒီသွာလာဖြတ်တန်းသွာလာမှုတွေမှာရောဘလောက်ထိမှဟိုစားပေါ့နော်တင်းကျပ်မှုတွေရှိလဲနောက်တစ်ခုကခုနပြောလို့ပေါ့နော်ဒီလိုမျိုးထွက်ရပြေးရတင်းချောင်ရတဲ့ခါရိုဟင်ဂျာမွတ်စလင်တွေကဘင်္ဂလားဒေ့ရှ်ဘက်ကိုပြေးကြတာရှိတယ်ပေါ့နော်ဆိုတော့အခုလက်ရှိအခြေအနေကရောဘလို့များရှိသလဲနေဆက်ဖြတ်ကျော်ပြီးတော့မှဒီဘက်ကိုလာရဖို့အနေအထားကအဆင်ပြေနိုင်သလားသူတို့အတွက်လုံခြုံရေးကဘလောက်ထိစိုးရိမ်ရလဲပေါ့နော်
အခုကဘင်္ဂလားဒေ့ရှ်ကလည်းလူချင်းရဲ့တင်းချေတာရှိပါလေ။ပြီးတော့သူတို့ကမြန်မာနိုင်ငံတက်ကဟိုလူတွေကိုသူတို့လက်မကင်တာကနေတောင်ချီတော့ပြီ။ဆိုတော့ကဘူကစိုက်ပွင့်နဲ့စစ်ပွင့်နဲ့ဆိုတော့ကဘင်္ဂလားဒေ့ရှ်ကလည်းလူချင်းရဲ့တက်နေတာတမယ်သူတို့ကသူရှာဖို့ရှိတယ်။သူသူရှာလာမှာပဲဒီလူတိုက်ပွင့်စစ်ပွင့်တက်လာရင်ဒီကလူချင်းရဲ့တွလာတာကဒါကတော့ထုံးစံပါပဲ။ဒီအချင်းအချင်းကမှ ဟိုတက်တက်ရှိတယ်လူဟင်းတဲ့တွေကဒီဘက်ကိုလာဖို့ဆိုတာကနေစိတ်ကတော့လာဖို့သူတို့ကမလွယ်ပါဘူးပထမဆက်ချက်ပါဒါကြောင့်လို့ဆိုရင်ဒီဘက်မှာလည်းလိုင်းကျုံတို့ပါတော့ခုံလုံးကဒါစနစ်တကျသိစုတာတော့ဘူးဒီတော့ဒီဘက်နဲ့လာဖို့မလွယ်ပါဘူးဒီဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့ကရှော့ပြီးတော့လာဖို့ဒါကလုံးဝမလွယ်တော့ဘူးဒီအရှင်ပေါ့နော်သူတို့ဒီဘက်မှာလည်းလူရှင်ရဲ့အဲ့ကချင်းချက်တာတော့ဒါကြောင့်မလို့ဒီအရှင်ကမှမလွယ်ဘူးလူရှင်ရဲ့တော့ဆိုးရင်စရာအများတမ်းပါပဲရှိပါလေ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါအဲ့တော့အခုလိုမျိုးဒီရခိုင်မှာလည်းဒီစည်ရေးပြင်းထန်နေတယ်ကိုအောင်မြိုင်တို့ဆိုရင်လည်းရခိုင်ကနေပြီးတော့မှဒီလိုအသက်လူပြီးတော့ပြေးလာရတဲ့ဒီဒုက္ခတွေတွေဆိုတဲ့ခါကျတော့ဗမာပြည်ထဲမှာဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာကြံနေတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လုံခြုံရေးအတွက်ပေါ့နော်ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာရောဒီနှစ်ဖက်တာဝန်ရှိတဲ့သူတွေကရောအကောင်းဆုံးပေါ့နော်ဘယ်လိုလုံခြုံမှုပေးသင့်တယ်လို့ပေါ့နော်တိုက်တွန်းချင်တာရှိပါလဲရှင်
ไตตุนดาโลชียาเปราโลดาญูเนสุโลสุยินดาติมาคอนซูมบอนอหออุบเปบอนวินกานิตุโลติมินิบอนอโตมาเปนไนเนดาลันชีเยเตวาโลชียาดาโลยะคันเตมาดิโยโลชองเยเตมาฮาดากาโฮยะคันเตตูลูโตอะคอนโลอะตวะซินเตโลโลเบชันโลกานิเม
อะคุโลเมียวเพเปราเจซูอะมายิเตมาเรฮ
อโอเควาเจซูวาม
โอเคโอเค
ဒါကတော့မက်ဆုမိုဆက်သွယ်မေးမြန်းတင်ပြခဲ့တာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီထိန်းချုပ်ထားတဲ့ငွေကြေးစနစ်ကိုဖြိုဖျက်ပြီးအစားထိုးဖို့ຫນွေဥဖွံ့ဖြိုးရေးဘဏ် SDB ရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်လို့ SDB အမှုဆောင်အရာရှိချုပ်ဦးကယ်ဗင်က VOA ကိုပြောပါတယ်မြန်မာပြည်သူတွေအတွက်ပထမဆုံးအွန်လိုင်းဘဏ်ဖြစ် NUG အစိုးရကဖွင့်လှစ်ခဲ့တဲ့ຫນွေဥဖွံ့ဖြိုးရေးဘဏ်ရဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဦးကယ်ဗင်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါကိုကယ်ဗင်ရှင်
မင်္ဂလာပါအမေ
ခုဒီ Spring Development Bank ပေါ့နော်ຫນွေဥဖွံ့ဖြိုးရေးဘဏ်ကသွား NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ online ဘဏ်ဆိုတဲ့ခါကြတော့ဟိုဘလို့ပုံစံမျိုးနဲ့အစိုးရအင်္ဂါရဲနဲ့ဆောင်ရွက်နေသလားဒါမှမဟုတ်တာဟာဟိုတကယ်တမ်းဟိုလက်တွေ့ရဆိုရင်လည်းပုဂ္ဂလိက online ဘဏ်မျိုးဖြစ်နေလားဆိုတော့ဘလို့ပုံစံမျိုးလဲရှင
်မအရင်ဆုံးစပြောရမယ်ဆိုရင်တော့ကျွန်တော်တို့ပိုင်ဆိုင်မှုကအစိုးရကပြည်သူကိုစားပေါ့လေဒီသူကိုစား 100% ပိုင်ပါတယ်လောလောဆယ်ပေါ့လေเนาะအဲ့ဒါဆိုးရကပြည်သူကိုစားကိုပိုင်ဆိုင်မှုကိုကင်ထားပေးတယ်ပြီးတော့အစိုးရကလည်း 51% 57ရာခိုင်နှုန်းအထိသူဆက်ပြီးတော့ကင်သွားမှာပေါ့လေအဲ့ဒါမှာပဲကျွန်တော်လွတ်လပ်ရေးဟိုပြန်ရပြီးတော့ကျွန်တော်တို့ပိုင်ဆိုင်မှုကလည်း Federal System အောက်ပြန်ရောက်သွားတဲ့အချိန်မှာဒီဘဏ်ကိုလည်းနောက်တက်မဲ့အစိုးရကိုလည်းပြန်ကောင်းအောင်လွှဲပေးလို့ရမှာပေါ့လေ 51% အဲ့ဒီတော့ 49% 49ရာခိုင်နှုန်းအထိကိုဒီပြည်သူပြည်သားတွေကိုရောင်းချခွင့်ရှိပါတယ်เนาะ public ကဟို privatize လုပ်လို့ရတယ်ပေါ့လေအဲ့ဒီထဲကနေကျွန်တော်တို့အခုကတော့လေ10ရာခိုင်နှုန်းကိုပြည်သူပြည်သားတွေဟိုဒေါ်လာပြည်သူတွေကိုပေါ့လေရောင်းချပေးနေတာဖြစ်ပါတယ်မှာ
ဒီ online ဘဏ်နေဒီရိုးရိုးပုံမှန်ဘဏ်နေနဲ့ပေါ့နော်အဲ့ဒါကြတော့အခုဘလို့กว่าလဲရှင
်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့မှာဒီ online ကတော့ကျွန်တော်တို့ branch တွေခုနပြောလို့ပါလဲ branch တွေမရှိဘူးပေါ့လေအဲ့ဒါအဓိက digital ဘဏ်ပြီးတော့ကျွန်တော်တို့ຫນွေဥပ္ပံတစ်ခုလေးပို့တာကတော့ it's more than normal bank ကျွန်တော်တို့ပုံမှန်ဘဏ် tech ကိုပို့ပါတယ်ကျွန်တော်တို့ကဒီရ blockchain based ddd blockchain based or fintech platform အနေနဲ့တည်ဆောက်နေရပါမှာ blockchain based fintech financial technology platform ပေါ့လေအဲ့ဒီတော့ကျွန်တော်တို့ကပုံမှန် banking service တွေပေးတဲ့အပြင်မကြခင်လဲကျွန်တော်တို့ micro finance တို့ဒီ micro insurance service တွေလည်းလာမယ်ပြီးတော့ crypto based crypto related trading service တွေလည်းကျွန်တော်တို့လာပါလိမ့်မယ်
အဲ့တော့ crypto based โอ้ currency လိုဟာမျိုးอ่ะလာမယ်ဆိုတော့အခုလောလောဆယ်အခုဒီအနွေဦးဒီဖွံ့ဖြိုးရေးဘဏ်ကနေပြီးတော့ရောင်းချနေရတာက crypto တွေမဟုတ်သေးဘူးလားရှင
်ကျွန်တော်တို့အခုရောင်းချနေတာကဟိုပုံမှန် company တခုမှာဆိုကျွန်တော်တို့အစု share ရောင်းတာပေါ့လေအဲအစု share ရောင်းတာကိုကျွန်တော်100ရာခိုင်နှုန်းပိုင်ဆိုင်ခွင့်ကိုထုတ်ရောင်းတယ်ဒါပေမဲ့ paper certificate တွေမဟုတ်ဘဲနဲ့ကျွန်တော်တို့ခေါ်တာတော့ SDB token လို့ခေါ်တယ်
ဒါမှမဟုတ် Spring DB token ပေါ့လေဒီ tokenize လုပ်ထားတဲ့ blockchain ပေါ်ကပိုင်ဆိုင်မှုပေါ့လေ smart contract နဲ့ရေးထားတဲ့ပိုင်ဆိုင်မှုကိုကျွန်တော်တို့ရောင်းချတာဖြစ်ပါတယ
်ဒီနှွေဦးဖွံ့ဖြိုးရေးဘဏ်အတွက်အာမခံကြကြတော့ဒီနိုင်ငံတကာဘဏ်တွေနဲ့ရောဘလို့ချိတ်ဆက်ထားလဲရှင
်ပထမအဆုံးကျွန်တော်တို့အာမခံချက်ဆိုရင်ကျွန်တော်ပြောရမှာဆိုကျွန်တော်တို့ရဲ့ license ချထားပြီးတာပေါ့လေ license နဲ့ regulation တွေကကျွန်တော်တို့ national unity government ဟိုတော်လိုင်းရဲ့အစိုးရပေါ့လေသူကချထားပေးတယ် interim central bank ကလေချထားပေးတယ်ဒီဟို license ဖြစ်ပါတယ်နံပါတ်1ပြီးတော့ကျွန်တော်တို့ဒီ bank ထဲမှာ deposit တွေအလုံးကို 100% အစိုးရကလည်း guarantee လုပ်ထားပါတယ်မှာအဲ့ဒါလည်းအရင်အရေးကြီးတဲ့တစ်ချက်ပါကျွန်တော်တို့ဒီပြည်သူလူထုယုံကြည်မှုနဲ့အနှံထားတဲ့ deposit တွေအလုံးရဲ့တရားရခိုင်နှုန်းပေါ့လေအဲ့ဒါကိုလည်းကောင်းကောင်းကိုသူတို့ကျွန်တော်တို့အစိုးရကလည်း guarantee လုပ်ထားပါတယ်ဟိုပြီးတော့နိုင်ငံတကာဘဏ်တွေနဲ့ကျွန်တော်တို့ဆက်သွယ်ဖို့ဆိုတာကျွန်တော်တို့ swift system ကို link ရှိဖို့လိုပါတယ်မှာဥပမာမတို့ city bank တို့ singapore က dbs တို့ uob တို့ပေါ့လေအဲ့ဒါ wells fargo တို့အဲ့ဒီဘဏ်တွေနဲ့ချိတ်ဆက်ဖို့ direct စကားပြောဖို့ပေါ့လေ system ပြီး direct စကားပြောဖို့ဆိုကျွန်တော်တို့ swift system လိုတယ် swift for ရောက်ဖို့ဆိုကျွန်တော်တို့နောက်ထပ်6လလောက်တော့ကြာပါဦးမယ်နောက်ထပ်6လအတွင်းမှာကျွန်တော်တို့EU European Union based license တခုရဖို့ကျွန်တော်တို့ in progress ဖြစ်နေပါပြီ။အဲ့ဒီ license ရပြီဆိုတာနဲ့လည်းကျွန်တော်တို့ SWIFT နဲ့ချိတ်ဆက်ပြီးတော့ direct fund transfer direct withdrawal လုပ်ပြီးပို့အဆင်ပြေမှာပေါ့လေ။အဲ့ဒီအပြင်ကျွန်တော်နောက်ထပ်တစ်ခုလည်းထပ်ပြီးပေါင်းစင်လာကြတော့နောက်ထပ်3လလောက်မှာဆိုကျွန်တော်တို့ digital visa mastercard တွေလည်းဒီဘဏ်ကအကောင့်အနေစသုံးလို့တင်ပြတော့မှာပါမှာ။နော်အဲ့ဒါကြောင့်မလို့အဲ့ဒီ service တွေနဲ့ customer တွေအတွက်ပိုအဆင်ပြေသွားမှာပေါ့လေ
အဲ့တော့ NUG Pay ပေါ့နော်အဲ့မြန်မာ digital currency ကြတော့ခုဒီຫນွေဦးဖွံ့ဖြိုးရေးဘဏ်ကဘယ်လိုဆက်ဆံနေလဲတခြားစီပဲလားဒါမှမဟုတ်ဆက်ဆံနေလားရှင
်နှစ်ခုစလုံးကအမ NUG Pay ကော Spring Development Bank ကတော့ကျွန်တော်တို့အစိုးရပိုင်တဲ့ဘဏ်ပါအစိုးရကောင်းကောင်း approve လုပ်ထား endorse လုပ်ထားတဲ့ဘဏ်အဟို system နှစ်ခုပေါ့လေ NUG Pay ရဲ့ business model ကအဓိကသူတို့ focus လုပ်တာကထောက်ပို့အတွက်ပေါ့လေအဲဒီကျွန်တော်တို့မြေပြင်မှာရှိတဲ့ကျွန်တော်တို့ဟိုတော်လန်ပြည်သူအဖွဲ့အစည်းတွေကိုသူတို့ကထောက်ပို့လုပ်ဖို့အတွက်ကိုစီထောင်ထားတဲ့စနစ်ဖြစ်တယ်။သူရဲ့ business model ကျွန်တော်တို့ strategy ကပြောမယ်ဆိုသူက pipeline model ပေါ့လေအမကမတော်ရင်ဝါရှင်တန်ဒီစီကနေရေးဖြည့်လိုက်တယ်ဒီရေးပိုက်ကနေစီစဉ်ပြီးတော့ဗမာပြည်လိုအပ်တဲ့နေရာမှာပြန်ထုတ်ရေးပြန်ထုတ်လိုက်တဲ့သဘောပေါ့လေရေးကအမြဲတမ်းစီစဉ်နေတယ်တစ်ဖက် one way ပေါ့လေသွားနေတယ်ဒါပေမဲ့ spray development bank ကတော့ကျွန်တော်တို့က platform strategy နဲ့သွားတာပါအမ platform ဆိုတော့ကျွန်တော်တို့က network ကိုကျေနိုင်ဘလောက်ကျေအောင်စောင့်နေတယ်ပြီးတော့ဒီ community တစ်ခုကိုတည်ဆောက်နေတာပေါ့လေကျွန်တော် digital community တကူဒီဆောက်တော့မတော်ရင်ဟိုအယောင်အဝယ်ဆိုင်တွေကလည်းဝင်လာမယ်ဒီမှာဖြတ်ကင်လုပ်မယ်အာသူတို့ရဲ့ client တွေကလည်းပို့လာမယ်အဲ့ဒီတော့သူတို့ရဲ့ငွေကြေးလဲလဲမှုဟို slab မှုပေါ့လေပြီးတော့သူတို့ရဲ့ service တွေဟို products တွေကလည်းဒီ platform အနေနဲ့စေရောင်းရဝယ်ကြထိတ်လုပ်ကြပို့ကြဟိုတယောက်နဲ့တယောက် exchange လုပ်နေတာပေါ့အဲ့ဒီလိုမျိုးကျွန်တော်တို့ platform ကိုဒီဆောက်တော့ဒီ platform ပေါ်မှာရင်းရှိငွေကြေးဟိုကျွန်တော်တို့ခေါ်တာ asset and management ဆိုတာလေငွေကြေးလေပတ်မှုကလည်းပုံများသွားမယ်ပြီးတော့ကျွန်တော်တို့ user base ကလည်းပုံပွားသွားမှာပေါ့လေမှာ
ဒီနေရာမှာမေးချင်တာကဒီအစု share တွေကိုနေဦးဖွံ့ဖြိုးရေးဘဏ်ကရောင်းတဲ့နေရာမှာဟို6နာရီတွင်ဟိုဒေါ်လာ3သန်းကျော်သွားပြီဆိုတာမျိုးတွေလည်းတွေ့ရတဲ့ခါကျတော့အဲ့ဒါမျိုးတွေကဟို American dollar 3သန်းကျော်သွားပြီဆိုတဲ့အနေအထားမျိုးကိုပြောတာလားအဲ့လိုပြောလို့ရှိရင်ရောဒီတချို့လူတွေကပေါ့နော်6နာရီတွင်ဒီလိုအစုရှယ်ယာတွေကဒေါ်လာ3သန်းကျော်တိရှိသွားတယ်ဆိုတာဟုတ်ပါမလားဆိုတာမျိုးကြီးလဲမိခွန်းနေလဲဟိုထွက်နေတာကြီးလဲရှိပါတယ်ဆိုတော့အဲ့ပိုင်းကိုရှင်းပြလို့ရရှင်းပြလို့ရမှာရှင
်းကျွန်တော်တို့အခုအစုရှယ်ယာကိုရောင်းတာ plan လုပ်ထားတာ10ရာခိုင်နှုန်းပေါ့လေ10ရာခိုင်နှုန်းရဲ့ value က American dollar 10သန်းရှိပါတယ် 10 million ရှိတယ်အဲ့ဒီ10 million ကိုကျွန်တော်တို့စရောင်းတာ18ရက်နေ့မနက်9နာရီပါမြန်မာစံတော်ကြီးမနက်9နာရီနိုဝင်ဘာ18ရက်မှာစရောင်းလိုက်တယ်။ပြီးတော့6နာရီအတွင်းတကယ်ကို US ဒေါ်လာ3သန်းပေါ့3 million ကိုဟိုပုတ်ကြည့်နေပေါ့လေဝယ်လိုက်တာအဲ့လား3သန်းပေါ့ရှိသွားပါမယ်။ဒီနေ့ဆိုကျွန်တော်တို့အခု6ရက်ရှိသွားပြီပေါ့လေစွစွပေါင်းဒီ10သန်းပို့တဲ့ကနေ6သန်း9သိန်းပေါ့လေ 6.9 million ပို့ subscribe လုပ်လိုက်ပါပြီလုပ်ထားပြီပါပြီ။အဲ့ဒီတော့ကျွန်တော်တို့နောက်ထပ်ကြ
အဲ့ဒီအချိန်ကနောက်ထပ်9ရက်ခွဲ6ရက်နေပါလောက်ကြာနေတယ်။အဲ့ဒီအတွက်မှာကျွန်တော်တို့ဝယ်ဖို့ဆိုတာပြန်ရောင်းချဖို့ပေါ့လေ။ရောင်းချဖို့ကကျွန်တော်တို့ 3.1 million ပဲကြာမှာတော့ရမှာ။အဲ့ဒီတော့ဒါတကယ်ကိုပြည်သူလူထုရဲ့ဆက်ပြီးတော့ထောက်ခံနေတယ်။ဒီတော်လှန်ပြည်သူတွေအဖွဲ့အစည်းတွေကဆက်ပြီးဒီကျွန်တော်တို့တော်လှန်ရေးကိုအမြန်ဆုံးပြီးချင်နေပါပြီဆိုတာဒါတက်သေးတစ်ခုပါပဲ။နော်အဲ့ဒီတော့လည်းကျွန်တော်တကယ်ဂုဏ်ယူတယ်ပြည်သူတွေကိုစားဂုဏ်ယူတယ်ပြီးတော့တကယ်လည်းကျေးဇူးတင်ပါတယ်
โอเคနိုင်ငံတကာမှာရောက်နေတဲ့အခုမြန်မာပြည်ကလည်းဒီနေဦးဖွံ့ဖြိုးရေးဘဏ်အပေါ်မှာသူတို့ဝိုင်းမှုပံ့ပိုးကြတယ်ဆိုတဲ့ခါကျတော့တစ်ဖက်မှာကျတော့ NUG အစိုးရကကျတော့ဒီတက်ဆိုင်ရာသူတို့နေတဲ့နိုင်ငံတွေမှာတရားဝင်အစိုးရဖြစ်ကလည်းအတိမတ်မပြုတ်ထားတဲ့ခါကျရင်ဥပမာဆိုရင် American ပြည်ထောင်စုမှာဆိုရင် NUG ဆိုတာကိုသူတို့ကလက်ခံထားတယ်ဆိုပေမဲ့သူတို့တရားဝင်အစိုးရဖြစ်ကအတိမတ်ပြုတ်မထားဘူးဆိုတော့ဒီ NUG ကဖွင့်ထားတဲ့အခုလိုနေဦးဖွံ့ဖြိုးရေးဘဏ်ကိုဒီ online ban ကိုတုံဆွဲတာဆိုရင်ရောဟိုဒီတက်ဆိုင်ရာဥပဒေသူတို့နိုင်ငံကြီးရဲ့ဥပဒေနဲ့ညီညီပေါ့เนาะအဲ့လိုတရားဝင်မှုရှိမှုရှိဆိုတော့ဒီလိုပိုင်းနေကြတော့ဟိုဘယ်လိုရှိလဲရှင
်ကျွန်တော်တို့ကတော့မှတည်တဲ့အတိုင်း NUG အစိုးရပေါ့လေကျွန်တော်တို့ interim central bank အချထားတဲ့ license နဲ့ဟိုတွားနေပါတယ်အဲ့ဒီက regulated လုပ်ထားတဲ့စီးပင်းဥပဒေလုပ်ထုံးလုပ်နေတိုင်းနဲ့တွားနေပါတယ်မှာပြီးတော့ digital ban ဆိုတော့ကျွန်တော်တို့ပုံမှန်ပေါ့လေမြန်မာကြည့်တွင်းကလူအများစုကကျွန်တော်တို့ဘဏ်အသုံးတုံးတဲ့ခါမှာသူတို့အများဆုံးပါပဲပြီးတော့နိုင်ငံသားမှရှိတဲ့မြန်မာပြည်သူပြည်သားဟိုမိတ်ဆွေညီကောင်မောင်တို့မှမိသားစုဝင်တွေပေါ့လေအကုန်လုံးကလည်းဒီဘဏ်ကိုဆက်ပြီး support လုပ်နေကြတယ်ကျွန်တော်တို့အဓိကကတော့ဒီဘဏ် operate လုပ်တာက NUG ချထားပေးတဲ့ license central bank ချထားပေးတဲ့ license နဲ့သွားနေတယ်ဆိုတော့ကျွန်တော်တို့အဓိကကတော့ဒီမြန်မာ community ကို focus လုပ်ပြီး serviceပေးနေတာပါဖြစ်ပါတယ်မှာเนาะအဲ့ဒီတော့ကျွန်တော်တို့အဓိကကတော့တခြားနိုင်ငံကြီးအစိုးရတွေတခြားနိုင်ငံ regulation တွေကတော့ကျွန်တော်တို့ကိုက်ညီတဲ့အချက်ကအားနည်းချက်ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ set နေတဲ့ community ကလည်းတကယ်ကိုကျွန်တော်တို့ regulate လုပ်ထားတဲ့ NUG အစိုးရကိုတကယ် official အစိုးရလို့ဟိုတတ်မှတ်ထားတဲ့ community ပဲဆိုတော့ကျွန်တော်တို့မှာတော့တတ်တာမရှိဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့ကျွန်တော်အဲ့ဒါနောက်တစ်ချက်လေးဆက်ပြီးချဲ့သွားရမယ်ဆိုရင်မကြခင်ကျွန်တော်ခုနပြောသလို6လအတွင်း EU license လည်းရမယ် financial services license ပေါ့လေအဲ့ဒါဆိုရင်ကျွန်တော်တို့ကပို့ပြီးတော့ comply ဖြစ်တဲ့ organization တစ်ခုဖြစ်သွားမှာပေါ့လေเนาะအဲ့ဒီဘက်ကိုလည်းကျွန်တော်တို့ဟိုအဆင်ပြေအောင်သွားနေပါတယ်လို့
အခုနေဦးဖွံ့ဖြိုးရေးဘဏ်ဆိုတာဒီဆရာနာသိမ်းပြီးနောက်3နှစ်တွင်းမှာပေါ့เนาะပေါ်ပေါက်လာတယ်ဒီလိုပေါ်ပေါက်လာဖို့အတွက်လေဟိုဒီကြော်လွှားခဲ့ရတာပေါ့เนาะဤပညာပိုင်းဆိုင်ရာတွေနဲ့ဒါတွေကိုအားလုံးတိဆောက်ခဲ့ရတဲ့ခါကျတော့အခုလက်ရှိနေဦးဖွံ့ဖြိုးရေးဘဏ်ကအခုထီထောင်ထူထောင်လာတဲ့ရဲ့အတွေ့အကြုံရအောင်ဆိုရင်တကယ်ဟိုလက်ရှိရင်ဆိုင်ရမယ့်အခက်အခဲတွေစိန်ခေါ်မှုတွေအားဘာတွေလဲရှင
်ကျွန်တော်တို့ဘဏ်ကိုစထောင်တော့ပေါ့လေစပြီး plan လုပ်နေတာကျွန်တော်9လကျော်10လနေပါလောက်ရှိပါတယ်အဲ့ဒီအချိန်မှာဆိုဘယ်သူမှမယုံပါဘူးဘဏ်လိုတာနံပါတ်1ဘဏ်လိုအပ်တာအောင်မယုံတဲ့လူအများကြီးပါပဲနောက်တော့ဘဏ်ကိုဘာကြောင့်စရမလဲဆိုတာကိုလည်းသူတို့လက်မခံနိုင်ရတယ်ပေါ့လေအဲ့ဒီတော့ကျွန်တော်ဘက်ကတော့လည်းပထမပိုင်းတော့ကျွန်တော်ဆိုတာကျွန်တော်အဖွဲ့သားနေပေါ့လေကျွန်တော် click စီ58ယောက်ရှိပါတယ်သူတို့နဲ့ကျွန်တော်ဘာဆုံးဖြတ်လိုက်လဲဆိုတော့ကဲမယုံတဲ့လူတွေရှင်းပြပြီးတော့အချိန်ကုန်ခံ energy နဲ့ drain ပေါ့လေအဲ့ဒါမလုပ်တော့ဘဲနဲ့ဂျုံနဲ့အဖွဲ့သားတွေပဲသွားပြီးတော့ဒီ service ကိုပေးကြရအောင်ချစ်အောင်လုပ်ကြမယ်ကွာဆိုပြီးအဲ့ဒါတစ်ခုနံပါတ်2ကတော့ကျွန်တော်တို့ talent ရှာတဲ့အားမှာ challenge ကတစ်ခုပါပါလဲဆိုတော့ပုံမှန် business ဆပြီးဆိုကိုသိတဲ့လူတွေကိုအတိုင်းဝိုင်းနေကိုမိတ်ဆွေတကယ်ချင်းနေနဲ့စကြတာပေါ့လေအခုကြတော့တော်လိုင်းကာလဆိုတော့ကျွန်တော်တယောက်နဲ့တယောက်ဘယ်သူယုံရမလဲမသိဘူးဘယ်သူမယုံရဘူးလဲမသိဘူးပေါ့လေအဲ့ဒါနဲ့ဒါပေမဲ့ထူးဆန်းတာတစ်ခုတော်လိုင်းရေးမှာကျွန်တော်တို့အတိုင်းဝိုင်းကတကယ်ကို strong ဖြစ်တယ်မှာယုံကြည်မှုတစ်ရက်ကလည်းတကယ်ကိုတိဆောက်ပြီးသားဖြစ်တယ် referral system နဲ့တွားတာပေါ့လေ background ကလည်း check ပြီးတာဖြစ်နေ။အားလိုက်အောင်လို့ကျွန်တော်တို့58ယောက်လောလောဆယ်ဘန်ထဲမှာလုပ်ကင်နေတဲ့58ယောက်ရှိပါတယ်။တယောက်နဲ့တယောက်တည်ရဆိုနှစ်ယောက်သုံးယောက်လောက်ပဲရှိတယ်။ဒီနဲ့ဘလောက်ထိအောင်များလုပ်နိုင်တာလဲတော်လှန်ရေးအင်အားစုကြောင့်တော်လှန်ရေးကိုအနိုင်ကျင့်လွန်းတဲ့စိတ်ဓာတ်ကြောင့်ပါလေ။အဲ့ဒီကုတိတော့ဒီတော့ပြည်သူထောက်ခံမှုကဆက်ရှိနေလို့ဆိုတော့ကျွန်တော်ယုံတယ်ဒီဘဏ်ကနေတဆင့်လဲကျွန်တော်တို့ဆက်ပြီးတော့ဒေါ်လာရေးကို support လုပ်နေဒေါ်လာရေးလုံလာလာမှာဆက်ပြီးတော့ support လုပ်ဖို့ကျွန်တော်လည်းကတော့လေဟိုတတိပေးပါတယ်ပ
ါဒါကတော့
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
တနင်္လာညချမ်း VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။မြောက်ပိုင်းမဟာမိတ်တွေရဲ့စစ်စင်ရေးအွန်လိုင်းငွေကြေးလိမ်လည်မှုတန်တရားနဲ့ပြည်သူစစ်ကောင်းဆောင်တွေကြံ့ခိုင်ရေးပါတီအမတ်တွေကိုတရုတ်ကဖမ်းဆီးခဲ့ပြီးတဲ့နောက်မှာနေပြည်တော်နဲ့ရန်ကုန်မှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်လာတာတွေ့ရပါတယ်။စစ်ကောင်စီဟာအမေရိကန်ဆန့်ကျင်ရေးကနေတရုတ်ဆန့်ကျင်ရေးစီဥတီလာနေပြီလို့တုံ့သက်တာတွေလည်းတွေ့လာရပါတယ်။ဒီအကြောင်းကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအမေရိကန်ဆန့်ကျင်ရေးမှတရုတ်ဆန့်ကျင်ရေးပဲမျှဦးလှည့်လာတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလုံးမှာတော့ကမ္ဘာမီဒီယာတွေမှာရောမြန်မာမီဒီယာတွေမှာပါနိုင်ငံအနှံ့ကတိုက်ပွဲသတင်းတွေတိုင်းဒေသနဲ့ကင်တပ်တွေနဲ့တော်လိုင်းအင်အားစုတွေကစစ်ကောင်စီတပ်စခန်းတွေကိုတစ်ခုပြီးတစ်ခုသိမ်းပိုက်နေတာတွေအွန်လိုင်းငွေကြေးလိမ်လည်မှုကြားဖြန့်လုပ်ငန်းနဲ့ပတ်သက်သူတန်တရာရှိသူတွေကိုဖမ်းဆီးပြီးတရုတ်ပဲလွှဲပြောင်းပေးတဲ့သတင်းတွေဘန်တွေမှာငွေလူတလောက်ထုတ်လို့မရတဲ့သတင်းတွေဟာအူစားပြီးသတင်းတွေအဖြစ်တွေ့ရပါတယ်ဂျပန်သတင်းဌာနနီကီအေရှာကမြန်မာစစ်ကောင်စီဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များရဲ့ပြင်းထန်တဲ့ထိုးစစ်ဆင်မှုကိုခံနေရတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုနိုဝင်ဘာလ14ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်မြန်မာစစ်ကောင်စီဟာဂစင်ကလေးအဖြစ်နေပြီးတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေရဲ့ပြင်းထန်တဲ့ထိုးစစ်ကိုအလူအလဲခံနေရက2021အာဏာသိမ်းပြီးနောက်ပိုင်းအခက်အခဲဆုံးရုန်းကန်နေရခြင်းဖြစ်တယ်လို့ဆောင်းပါးအဖွဲ့မှရေးသားထားပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေစတင်ခဲ့တဲ့စစ်ဆင်ရေးဟာဘယ်အတိုင်းတာထိပြန့်နှံ့သွားပြီးစစ်ကောင်စီကိုပြိုလဲသွားစေနိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဟာတရုတ်နိုင်ငံနဲ့လူမျိုးရေးရောစီးပွားရေးရပါနီကတ်ဆိုချိတ်ဆက်နေတာကြောင့်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာနှစ်နိုင်ငံတန်တမာရေးကုံသွေးရေးနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးတွေကိုထိခိုက်နိုင်တယ်လို့လည်းနီကီအေရှာဆောင်းပါးကထောက်ပြရေးသားထားပါတယ
်။အေရဝတီသတင်းဌာနကလည်းစစ်ကောင်စီကြောထောက်နောက်ခံပြုဆန္ဒပြပွဲကတရုတ်ကိုရှုံချဆိုတဲ့သတင်းတစ်ပုဒ်ကို2023ခုနှစ်နိုဝင်ဘာလ21ရက်နေ့ကဖော်ပြခဲ့ပါတယ်။သတင်းမှာနိုဝင်ဘာလ19ရက်နေ့ကမြန်မာစစ်ကောင်စီကြောထောက်နောက်ခံပေးထားတဲ့အမျိုးသားရေးဝါဒီတွေကရန်ကုန်မြို့တော်ခမ်းမနဲ့ရန်ကုန်မြို့မှာရှိတဲ့တရုတ်တယုံရှိတွေမှာတရုတ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဒါဟာစစ်ကောင်စီကြောထောက်နောက်ခံပေးထားတဲ့အမျိုးသားရေးဝါဒီတွေအနေနဲ့တရုတ်နိုင်ငံကိုစန့်ကျင်ဆန္ဒပြတာဟာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းသတင်းကဆိုပါတယ်။အဲ့ဒီတဲ့မှာမျိုးချစ်မြန်မာရဟန်းတော်များတမကရန်ကုန်နဲ့မြန်မာအမျိုးသားရေးအဖွဲ့ဝင်များကရန်ကုန်မြို့တော်ခမ်းမပြင်ပမှာဆန္ဒပြပွဲတွေပါဝင်ပြီးတော့တရုတ်တီမြန်မာမြောက်ပိုင်းနယ်စပ်အနီးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ပြည်သူ့ကာကွယ်ရေးတပ်များ PDF ကိုလက်နက်ရောင်းကာမြန်မာကိုဖျက်ဆီးနေသည်ဟုဆိုဆွဲသည်ဆန္ဒပြသူများသည်မြို့တော်ခမ်းမမှတရုတ်တန်ယုံတို့တရုတ်ဆန့်ကျင်ရေးကြွေးကြော်သံများအော်ဟစ်ပြီးတော့တရုတ်တန်ယုံတို့ချီတက်ကြသည်တရုတ်သည်မြမပြည်ရင်းရေတွင်ဝင်ရောက်ဆွဖက်နေသည်အမျက်ထုတ်ဖို့မကြိုးစားနဲ့ငါတို့တန်ကားနဲ့ပြည်သူကတရုတ်ကိုတိုက်ခတ်မယ်စသည်ဖြင့်ကြွေးကြော်သံများအော်ကြပါသည်လို့ရေးသားထားပြီးတော့နိုဝင်ဘာလ15ရက်နေ့ကထုတ်ပြန်တဲ့တရုတ်တန်ယုံရဲ့ထုတ်ပြန်ကြေညာချက်ကိုလည်းဖော်ပြထားပါတယ်။တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာမြန်မာစစ်ကောင်စီအနေဖြင့်နေဆက်တည်ငြိမ်ရေးအတွက်လက်တွဲကျထိရောက်သောအစီအစဉ်လုပ်ရန်တောင်းဆိုသည်လို့ဆိုတဲ့အကြောင်းအေရဝတီသတင်းမှာဖော်ပြထားပါတယ
်။အလားတူပါပဲမြန်မာနိုင်ငံကလည်းကျူးကျော်စေးဟုတစိကတ်ကစစ်ကောင်စီကတရုတ်ဆန့်ကျင်ရေးမီးစမွေးဆိုတဲ့ဆောင်းပါးကို2023နိုဝင်ဘာ20ရက်နေ့ကဖော်ပြခဲ့ပါတယ်။တရုတ်အစိုးရအာရုံစိုက်သဘောကျစီရေးအတွက်တရုတ်ရဲ့မဟာပြိုင်ဘက်အမေရိကန်ဆိုးရကိုအမီတက်ကလူသိချင်းကြဝေပန်ခဲ့တဲ့စစ်ကောင်စီဟာအခုခါမှာတော့ တရုတ်မုံဒီရေလှုပ်ရှားမှုကိုထပ်မံအသက်သွင်းလိုက်ပြန်တယ်လို့ဆောင်းပါးကမှတ်ချက်ပေးပါတယ်စစ်ကောင်စီခေါင်းဆောင်ဟာပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကပဲအမေရိကန်အစိုးရကရန်ပြူတိုက်ခိုက်နေတယ်လို့ပြောကြားခဲ့တာပါစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကလည်းမြောက်ပိုင်းတိုင်းရင်းသားမဟာမိတ်တပ်တွေရဲ့ထိုးစစ်ကိုကျူးကျော်စေလို့တုံ့နှုံးတဲ့အကြောင်းကြားဖြန့်ခေါ်အွန်လိုင်းအခြေပြုလိမ်လည်မှုတန်တရားနဲ့တရုတ်အစိုးရကစစ်ကောင်စီလက်အောက်ကကိုကံပြည်သူစစ်နယ်ကြားဆောင်တပ်တွေရဲ့စိတ်ပန်းခေါင်းဆောင်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့ကြံ့ခိုင်ရေးပါတီအမတ်တွေကိုဖမ်းဆီးပြီးတဲ့နောက်မှာအခုလိုတရုတ်စန့်ကျင်ရေးစံတပ်ပြပွဲတွေထွက်ပေါ်လာတာလို့မြန်မာနောင်ဆောင်ပါကဆိုပါတယ်ဒါအပြင်တရုတ်မုံဒီစစ်အာဏာရှင်တွေရဲ့လှည့်ကွက်ထဲမှာဝင်ဖို့ကိုလည်း1969တရုတ်မြန်မာအရေးခင်းကိုဥပမာပြီးရေးသားကသတိပေးထားပါတယ်တရုတ်ရဲ့ထောက်ခံအားပေးမှုနဲ့ဗမာပြည်ကွန်မြူနစ်ပါတီအားကောင်းနေချိန်မှာအဲ့ဒီချိန်ကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တယ်လို့ယုံကြည်ကြတဲ့တရုတ်ဗမာအရေးခင်းကိုဆောင်းပါးကညီညွတ်တာဖြစ်ပါတယ်
စစ်ကောင်စီကကမ္ဘာအင်အားကြီးစူပါပါဝါနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကိုရောတရုတ်ကိုပါအပြစ်တင်စိန်ခေါ်နေတာတွေ့ရပါတယ်။အခုကြုံတွေ့နေရတဲ့အချက်တွေဟာအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာရတဲ့နောက်ဆက်တွဲအကျိုးဆက်တွေစစ်ကောင်စီရဲ့နိုင်ငံရေးနဲ့စီးပွားရေးမူဝါဒအမှားတွေစီမံခန့်ခွဲညံ့ဖျင်းတာတွေကြောင့်ဆိုတာကိုတော့စစ်ကောင်စီကဝေမခံဘူးလို့လည်းမြန်မာနောင်ရဲဆောင်းပါးကထောက်ပြထားပါတယ်
။နိုင်ငံရေးအကဲခတ်တဦးကလည်းစစ်ကောင်စီဘယ်လိုရှေ့ဆက်မယ်တော့မသိဘူးဒီတိုင်းဆိုအခြေအနေကမကောင်းဘူးအမေရိကန်နဲ့လည်းမတည့်ဘူးဗျာနိုင်ငံတကာမျက်နှာစာနဲ့ကုလသမဂ္ဂမှာသူ့ဘက်ကရပ်တည်ပေးနေတဲ့တရုတ်ကိုလည်းရန်သွားစတယ်ဗျာဒီတာတွင်အဖွဲ့ဖြစ်တဲ့အာဆီယံကလည်းသူ့ကိုလက်မခံဘူးပြောရရင်ဘယ်သူနဲ့မှအဆင်မပြေပါဘူးဒါကတန်တမာကြီးနိုင်ငံရေးပိုင်းပေါ့စီးပွားရေးကလည်းတည်တဲ့အတိုင်းအခုတလောလေးတင်မှာကိုပထမဒီဇယ်ဓာတ်ဆီပြတ်တယ်နောက်ဘန်တွေမှာငွေဝိုင်းထုတ်ကြလို့ငွေထုတ်လို့မရတဲ့ပြဿနာတွေတက်တယ်ဗျာ။စီရေးကလည်းစစ်ကောင်စီတပ်စခန်းတွေယာချီအသိမ်းခံနေရတဲ့ဆိုတော့စစ်ကောင်စီအတွက်တော့ဆုတ်လဲစူးစားလဲယူအခြေအနေမျိုးတော့ဖြစ်နေပြီ။စစ်ကောင်စီလုံးဝပြိုလဲသွားဖို့တနည်းအားဖြင့်တော်လှန်ရေးအောင်ဖို့ဆိုရင်တော့စီရေးကလည်းအရေးပါတယ်လို့နိုင်ငံရေးကလည်းအရေးကြီးပါတယ်။ဒီတော့ဗျာတော်လှန်ရေးအင်အားစုတွေအနေနဲ့အခုလိုစစ်ကောင်စီအကြက်တဲတွေ့နေချိန်မှာစီရေးရလည်းမဟာမိတ်ဖွဲ့ပြီးတိုက်ဖို့လိုတယ်လို့နိုင်ငံရေးအရာလည်းသဘောတူညီချက်လိုအပ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသလက်နက်ကိုင်အင်အားစု EOR ကြားမှာနိုင်ငံရေးအရာအခြေခံသဘောတူညီချက်ပါတဲ့ပူးတွဲကြေညာချက်မျိုး Political Agreement Joint Statement ပေါ့ဗျာအခုချိန်မှာထုတ်နိုင်ရင်အတော်အားကောင်းတဲ့တော်လှန်ရေးဖြစ်လာမယ်ပြည်တွင်းရောပြည်ပမှာပါထောက်ခံမှုတွေပိုရလာမယ်နောက်ပြီးတော့အိန္ဒိချင်းတရုတ်အိန္ဒိယအပါအဝင်နိုင်ငံတကာအမြင်တွေပြောင်းလာပြီးထောက်ခံမှုတွေပိုရလာမယ်လို့မြင်တဲ့အကြောင်းပြောပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါးရှင်ပြည်သွင်းနိုင်တဲ့အထူးအလိမ္မာကတင်ဆက်ခဲ့တာပါတစ်ဆက်တည်းပဲအခုဆက်လက်ပြီးတော့တင်ဆက်မယ့် ISP မြန်မာမြင်ကွင်းချက်မှတ်စုမှာလည်းအွန်လိုင်းရာဇဝတ်ဂိုင်းတွေနှိမ်နင်းရေးနဲ့ပတ်သက်လို့ကြီးစုနာဆင်ရမှာပါစစ်စင်ရေးတက်တုံညာနှစ်ခွန်အချိန်မြင့်လာတာနဲ့အတူအွန်လိုင်းငွေလိမ်ဂိုင်းတွေကိုပြင်းပြင်းထန်ထန်ခြေမုံလာပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းအရာတွေကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါရရှင
်။ISP ကပြေရဝန်ကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်28မှာဖော်ပြထားတဲ့ online လေလံကြုံပြုံးမှုတွေနိုင်နေတဲ့အကြောင်းအရာကိုဒီတစ်ပတ်မှာတင်ပြပါမယ်။တရုတ်လိုအင်အားကြီးနိုင်ငံတစ်ခုကအလေးထားခံတွေ့လာတာကြောင့် online လေလံကြုံပြုံးမှုတွေနိုင်နေရထိရောက်လာပါတယ်။စစ်စင်ရေးတက်တုံညာနှစ်ခွန်နဲ့အတူ online လေလံကြုံပြုံးမှုကြားဖြန့်လုပ်ငန်းတွေကိုပြင်းပြင်းထန်ထန်နိုင်နေနေပါတယ်။ပြီးခိုင်ဖြိုးအမှတ်ဟောင်းတွေစစ်ကောင်စီနဲ့ပလဲနာပါတင်သူစီးပွားရေးသမားတွေပါဝင်ပတ်သက်နေတဲ့အဲ့ဒီလုပ်ငန်းတွေကိုနှိမ်နင်းဖို့စစ်ကောင်စီကအားမစိုက်ခဲ့ပါဘူး။သူ့အနာဇတ်မတက်ရောက်တဲ့ဒေသမှာဖြစ်နေတာမို့နှိမ်နင်းဖို့ရမလွယ်ဘူးလို့ပဲဆင်ခြင်ပေးပါတယ်။ဒီအခြေအနေတွေတွင်းမှာပဲစစ်စင်ရေးတက်တုံညာနှစ်ခွန်နဲ့အတူခြေမုံမှုဖြစ်လာခဲ့ပါတယ်။စစ်စင်ရေးစတင်ပြီးနောက်နှိမ်နင်းမှုဟာစစ်စင်ရေးမတိုင်မီကထက်ရာခိုင်နှုန်း600မြင့်တက်လာတယ်လို့ဆိုနိုင်ပါတယ်။ တရုတ်နိုင်ငံအနေနဲ့မြန်မာနေဆက်ကအွန်လိုင်းရာဇဝတ်ကိုင်းတွေကိုချေမှုန်းမှုပြီးခဲ့တဲ့လတွေကလေးကအစီအစဉ်နေခဲ့တာပါတရုတ်နိုင်ငံကိုပြစ်မှတ်ထားနေတဲ့အွန်လိုင်းလိမ်လည်မှုတွေလူကုန်ကူးမှုတွေကိုတရုတ်အစိုးရကအထူးစိုးရိမ်နေတယ်လို့တောက်လျှောက်သတိပေးခဲ့တာပါဇူလိုင်လမှာလောင်နိုင်ငံကိုတရုတ်စုံစမ်းရေးအဖွဲ့တွေဆဲလွတ်ပြီးဖမ်းဆီးမှုတွေဆလုပ်ခဲ့ပါတယ်ဩဂတ်လထဲမှာတော့တရုတ်ထိုင်းလောင်နဲ့မြန်မာလေးနိုင်ငံပူးပေါင်းနှိမ်နင်းဖို့အတွက်ကူးပေါင်းအဖွဲ့ကိုထိုင်းနိုင်ငံချင်းမိုင်မှာဖွဲ့စည်းခဲ့ပါတယ်အော်တိုဘာလဆန်းမှာတော့လုပ်ငန်းရှင်တွေကိုတရုတ်ဘက်ကိုပြောက်ခေါ်ပြီးကိုကန်32ဦးကိုဖမ်းဆီးခဲ့တယ်လို့တက်ဆက်ထဲမှာပဲဝါတပ်ဖွဲ့ဒုတိယစေဦးစီးချုပ်ကိုလည်းဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေတန်တရားတရားခံ3000ကျော်တရုတ်ဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကနိုဝင်ဘာ22ရက်မှာထုတ်ပြန်ပါတယ်ငွေကြေးလိမ်လည်မှုတွေမှာပါဝင်နေတဲ့တရုတ်နိုင်ငံသား8300ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကကာလုံအစည်းအဝေးမှာထည့်ပြောခဲ့ပါတယ်မကြာခင်မှာပဲတရုတ်ဘက်ကဝရမ်းထုတ်ခဲ့တဲ့ကိုကန့်တထေမင်မီသားစုဝင်၄ဦးကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်ဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်နောက်တစ်ခါထိုင်းဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံသားစုစုပေါင်း293ဦးကိုလည်းတရုတ်ဘက်ကိုလွှဲပေးခဲ့ပါတယ်ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ခုမှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာလူပေါင်းတသိန်းကျော်လောက်တရားမဝင်လုပ်ငန်းတွေမှာစိတ်ခိုင်းခံနေရတယ်လို့ဆိုပါတယ်။အွန်လိုင်းရာဇဝတ်မှုအလုံးရဲ့65%ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံထဲမှာအခြေစိုက်နေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်
ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးနားဆင်ကြည့်ရှုနေကြတာပါရှင်အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်မှာပ
င်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ချစ်ခင်လေးစားရပါတော့ VOE News သတင်းဌာနမှလူချင်းမင်းများအားလုံးကိုစိတ်နှပြကျန်းမာချမ်းသာကြပါစေဗျာလို့ရေးလာတဲ့သောရရှင်ကျေးဇူးတင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကလည်း VOE ခင်ဗျာဆိတ်ရွှင်လန်းကျန်းမာပျော်ရွှင်အေးချမ်းကြပါစေလို့မေတ္တာပို့သလိုက်ပါတယ် VOE ဝမ်းတော်သားတွေကျွန်တော်ကတော့နေပြည်တော်သားတယောက်ပါဆိုပြီးတော့စာရေးလာတဲ့သောရရှင်ဖြစ်ပါတယ်VOE အစီအစဉ်တွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကထာဝရအချစ်သူဖြစ်ပါတယ
် VOE ခင်ဗျာနေ့စဉ်နဲ့အမျှပြည်သူတွေသိအောင်သတင်းမှန်တွေပြန်ကြားပေးတဲ့အတွက်ပြည်သူတယောက်အနေနဲ့အများကြီးကျေးဇူးတင်ပါတယ် VOE ဝိုင်းတော်သားများစမ်းမှကြားစီကြောင်းအထူးဆုတောင်းလျက်ပါ
ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဘေးကင်းကြပါပါစေနော်ဒါနဲ့ VOE မြန်မာဝိုင်းရေဒီယိုပတ်စဉ်အစီအစဉ်တွေကိုအားပေးတဲ့သောရရှင်တယောက်ရဲ့စာကိုလည်းပြန်ကြားပေးချင်ပါတယ်ဆိုင်းခွန်ပြေစုံဖြစ်ပါတယ်
Israel Palestine ပြည်ထနာဆရာဦးကျော်စံသားရဲ့စောင်းမအရှိကိုဖတ်ရလို့ကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းရုပ်တံနဲ့တင်ဆက်တာကပိုပြီးကောင်းမယ်လို့ထင်မိပါတယ်။ဒါကြောင့်ဖြစ်နိုင်မယ်ဆိုရင်ရုပ်တံနဲ့တီးတန့်တင်ဆက်ပေးဖို့အကြံပြုပါရစေခင်ဗျာ။ VOA ဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းမှရှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။စောင်းမအရှိကိုဖတ်ရတယ်ဆိုတာကရုပ်တံနဲ့တင်ဆက်ထားတာကိုစာသားဖတ်ချင်သူတွေအတွက်စာသားနဲ့ဖော်ပြတာဖြစ်ပါတယ်။VOA မြန်မာစာမျက်နှာနဲ့ VOA Facebook စာမျက်နှာတို့မှာတော့ဗီဒီယိုတင်ထားပေးပါတယ်ကြည့်နိုင်ပါတယ်เนาะကျမအဲ့လိုမျိုး Messenger ကနေပြီးတော့လဲစာပြန်ပေးလိုက်ပါတယ်ဒီတော့ရှင်ကဗီဒီယိုကြည့်ရကြောင်းလဲပြန်ရေးလာလို့အခုလို VOA ပရိသတ်တွေနဲ့ပြန်လည်တိုက်ရိုက်နေပါအဆက်အသွယ်လုံးလို့ရလာတာအရင်ကနဲ့ဆက်သွယ်ရေးပုံစံမတူအထူးပြောင်းလဲကွာခြားလာတဲ့အခြေအနေကိုစဉ်းစားမိပါတယ်ရှင် VOA ကအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော့ရှင်တွေမှာတော့စီလင်းငွေရှိတဲ့အစီအစဉ်ပြန်နှားထောင်ခြင်းလို့ပို့ပေးပါလို့သောရရှင်တယောက်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါသူတောင်းဆိုလာတဲ့အစီအစဉ်ကတော့ကျမတို့ထုတ်လွှင့်ပေးသွားတဲ့စီလင်းငွေရှိခြင်းအနေနဲ့ဆိုင်ရာသတိပြုစရာများအစီအစဉ်ဖြစ်ပါတယ်အပတ်စဉ်တင်ဆက်နေကြကျမရဲ့အစီအစဉ်မှာကိုဝင်းမင်းတင်ဆက်ပေးထားတာဖြစ်ပါတယ် vaping လို့ခေါ်တဲ့ဒီစီလင်းငွေရှိဖို့အတွက်လူငယ်တွေကိုပြစ်မှတ်ထားကြော်ညာလာချိန်မှာ
မြန်မာနိုင်ငံမှာတော့ဥပဒေအရမတားနိုင်သေးဘူးလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒီကြောင့်နဲ့ပတ်သက်ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်ကလည်းကျွန်မစာတစောင်းထုတ်လွှင့်ပေးခဲ့ပါတယ်နော်သရရှင်တယောက်ကစာရေးပြီးတော့သူမြန်မာနိုင်ငံမှာလူငယ်တွေဘလို့ဆေးလင်းရေးရှူတာကလူငယ်တွေကြမှာဘလို့မျိုးရေပန်းစားနေလဲဆိုတာကိုရေးလာပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အန်ရရှိမရှိကောင်းကျိုးဆိုးကျိုးအစီအစဉ်လေးကျန်းမာရေးကဏ္ဍမှာတင်ဆက်ပေးပါဆိုတော့တောင်းဆိုလာတာဖြစ်ပါတယ်ဒါကြောင့်မလို့ကိုဝင်းမင်းကပြီးခဲ့တဲ့23ရက်နေ့ကြာတာပြီးနေ့ကပဲဒီအစီအစဉ်လေးတင်ဆက်ပေးသွားပါရရှင်ဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြနေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာလိပ်စာဖြစ်တဲ့ bambis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะ Facebook မှာလည်းကျမတို့တင်ထားပေးပါတယ်အဲ့ဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့အစီအစဉ်ထုတ်လွှင့်သွားတဲ့ရက်က23ရက်နိုဝင်ဘာ23ကြာတာပြီးနေ့ဖြစ်ပါတယ်ရှင်ခုဆက်ပြီးတော့စစ်ပွဲတွေဖြစ်နေတဲ့နယ်မြေဒေသတွေကသောရရှင်တချို့စာတူတူလေးရေးပြီးတော့အကူအညီတောင်းလာကြတာလေးတွေပြောပြပေးခြင်းပါလေချိုးလဲဝင်းစရယ်သောရရှင်ကလောက်ခိုင်ကပြည်သူတွေကိုကဲတင်ပေးပါတချို့ဆိုရင်လမ်းမမအိတ်စားစရာမရှိရေဖြတ်မီးဖြတ်လိုင်းဖြတ်အကုန်ဒုက္ခရောက်နေကြပါလေကျေးဇူးပြုပြီးတော့လမ်းပြန်ဖွင့်အောင်လို့သတင်းလေးတင်ပြပေးပါတဲ့သူကဗီဒီယိုလေးနဲ့တူတူသူတို့မျိုးသူမျိုးသားတွေဘလို့အကျက်တဲဖြစ်နေရလဲဆိုတာကိုပြောလာတာဖြစ်ပါလေချိုးလဲစရယ်သောရရှင်ကလည်းပြည်ပမစ်ကိုအကူအညီတောင်းခံခြင်းပါလေတဲ့။နောက်ကင်မျိုးရင်းကပြည်သူတွေအရန်ကိုဒုက္ခရောက်နေကြရပါတယ်။စားရည်တောင်ရည်အားလုံးအခက်ခဲဖြစ်နေကြသလိုအဝေးကနေမိသားစုတွေကလည်းစိတ်ပူပန်တောကရောက်နေကြရပါတယ်။ကုညီကယ်ဆယ်ရေးတွေလှုံ့ဆော်ပေးကြပါ။မီဒီယာတက်ဆင်တက်ဆိုင်ရာလူကြီးများများသိစေရန်သတင်းတွေကိုရေးသားတင်ပြပေးပါတဲ့။အကူအညီတောင်းလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီနဲ့တော်လှန်သူတွေဘက်ကအပြန်အလှန်စစ်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။မောင်လင်းဝေးဆိုတဲ့သောရရှင်မ
မင်္ဂလာပါ VOE VOE ကိုစာရေးကြပါအောင်နော်ဆိုတဲ့မဟိတနာကျော်ရဲ့စကားကိုနားထောင်ပြီးတော့အခုကျွန်တော်စာရေးလိုက်တာပါ။ကျွန်တော်အဓိကပြောချင်တာကမြန်မာနိုင်ငံကြီးနဲ့ပတ်သက်လို့ပါ။ Revolution ကနေပြီးတော့ Revenge ဘက်ကိုကူးပြောင်းသွားတဲ့အင်အားစုတွေအတွက်လမ်းကြောင်းမှန်ပေါ်ပြန်တင်ပြီးဖို့ဘာတွေလိုအပ်နေသလဲ။လူပုတ်ကိုလာတွေးခေါ်လာတစ်ဖက်လုံးကတူနိုင်ကိုနိုင်အပြတ်သက်ခြေမုံနေတာတကယ်ရောနိုင်ငံနဲ့လူမျိုးအတွက်အကျိုးရှိပါမလားကျွန်တော်တို့တွေစနစ်ကိုပဲပြန်တော်လှန်ကြအောင်လားစနစ်တစ်ခုကိုပဲတက်ခဲ့ထားရင်ကျွန်တော်တွေကပွင့်လာတဲ့တကားတစ်ချက်လိုပဲဖြစ်လာမယ်လို့ထင်ပါတယ်ပြီးတော့စဉ်းစားပြီးအောင် view ရေ
းဟုတ်ကဲ့ပါ view ကိုစာရေးကြပါအောင်เนาะဆိုတဲ့စကားအရစာရေးလာပါတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်เนาะဒီတော့ရှင်ပြောထားတဲ့အထက်မှာတစ်ဖက်နဲ့တစ်ဖက်ကလဲစားခြေတလို့ဖြစ်နေပါပြီဆိုလို့တော်လည်ရေးကတော့ငင်းငင်းနဲ့နီးနဲ့မအောင်မြင်တဲ့အခါမှာဆေးရေးဖက်လာတာကတော့နောက်ဆက်တွဲအကျိုးဆက်ဖြစ်ပါတယ်။ဒါကတော့နိုင်ငံတိုင်းမှာပါစစ်မဲ့ပရိပခဖြစ်ပြီးဆိုရင်လည်းတစ်ဖက်နဲ့တစ်ဖက်သူနိုင်ကိုနိုင်တိုက်ကြတာကလည်းဆေးရဲ့သဘာဝပါ။ဒါပေမဲ့စစ်ပွဲတိုင်းမှာတော့လိုက်နာရမယ့်စင်ကြွေဥပဒေတွေဆိုတာရှိပါရဲ့နော်။ဒါကိုတော့နှစ်ဖက်လုံးကတတိချက်ဖို့လိုပါရဲ့ရှင်။မြန်မာနိုင်ငံမှာစစ်မဲ့တွေဖြစ်ပွားနေလို့စစ်မဲ့ဖြစ်ပွားရဒေသကပြည်သူတွေဒုက္ခရောက်ကြရတယ်လို့ရန်ကုန်မြို့မှာတော့ကြောက်နေရတာနောက်တရံမှာလို့ရေးလာတဲ့သောရရှင်ကတော့
VOE ဝိုင်းတို့သားများကျမ်းမာကြပါစီရှင်အရင်ကစတကားမှမပူပူပါဘူးကျမက CDM တယောက်ပါတရင်နေကြည်ရနားဆင်ရလို့ကျေးဇူးတင်ပါတယ်ကျမကရန်ကုန်ကပါကျမနေထိုင်နေရက်ွက်မှာလဲယာအိမ်မှုစိန်မှုတွေကအရန်ကိုတောင်းချမ်းပါတယ်ည၈နာရီ10နာရီလောက်ဆိုရင်မောင်တွေအကိုတွေအပြင်းမထွက်ရဲကြတော့ပါဘူးသွာလာခွင့်က17နာရီပါဒါပေမဲ့အဲ့ဒီအချိန်မရောက်ခင်မှာပဲရက်ွက်ထဲမှာလူမရှိတော့ဘူး7နာရီ9နာရီ10နာရီဆိုစပြီးကင်းပတ်ပါပြီတွေ့ရင်ဖမ်းခေါ်သွားပါတယ်ငွေကျပ်5000နဲ့ပြန်ရွေးရပါတယ်မပေးနိုင်စစ်ကြောင်းလာရင်ထဲ့မယ်လို့ပြောပါတယ်ရက်ွက်ထဲကလူအများစုကလည်းကြောက်နေကြရပါတယ်တောင်တကုန်22ရက်ွက်ကပါကျမနာမည်ကိုတော့မပြောပါနဲ့နော်နောက်နောက်ထူကြရင်တရင်ရရင်လေ VOE ကိုစပို့ပေးပါမယ်အခုစပို့ပေးတဲ့အကောင့်ကိုလည်းမပြောပြဘူးတောင်းဆိုပါတယ်ကျေးဇူးပါ
အကောင့်လည်းမဖော်ပြပါနဲ့ဆိုလို့မဖော်ပြပါအောင်နော်ဒီတော့ရရှင်လိုပဲအကောင့်မဖော်ပြပါနဲ့ဆိုပြီးတော့မကြာခဏစာရေးတဲ့စာရင်းပို့ပြီးများများတွေ့လာရတာလည်းတွေ့ရပါတယ်စာရင်းရေးလာတဲ့အတွက်ကြောင့်မလို့လည်းကျေးဇူးတင်ပါတယ်အဲ့လိုမျိုးစိုးရိမ်စစ်တစ်ဖက်နဲ့ပဲဈာတွေကနေပြီးတော့စာရင်းရေးပြီးတော့အများသိအောင်လို့ရင်ဖွင့်လာကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်တော့ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အလုံးတွေပုံမှုကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးရောက်ရှိပန်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်
မတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုတဲ့ Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာစီစဉ်ပါရှင်။အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါ။အခုဒီဟောင်ကောင်ဘူတာယုံတစ်ခုမှာခောက်ဆွဲပုံမြင်းကောက်ကြောင်းလေးတွေဆွဲတဲ့ပကြီဆွဲတဲ့ပွဲတစ်ခုဗြိတိန်အမှုပညာတယောက်ကလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံမှာအမိုက်ကောက်ကိုလည်းအလေးအနက်ထားတဲ့အနေနဲ့ကမ္ဘာအမိုက်ကောက်ပြိုင်ပွဲကိုလည်းကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတလွားထူးခြားတဲ့သတင်းတွေကိုမက်ခင်ဖြင့်ထွေးနေတူကိုငင်းချန်ကပြောပြမှာပါရှင
်။ဟောင်ကောင်ကလူစီကားယာစင်ထရယ်ရက်ကွက်ကပူဒါယုံတစ်ခုမှာလူတဲ့အဲလို့ခေါ်တဲ့မင်းတောင်ကောက်ကောက်လေးတွေဆွဲပြီးပုံပကြီးဖန်တီးတဲ့လှုပ်ရှားမှုတစ်ခုကိုဗြိတိန်လူပညာရှင်ကလှုပ်ဆောင်ခဲ့ပါတယ်။အသက်29နှစ်အရွယ်ပီတိရှာအမှုပညာရှင်ဆမ်ကောက်ဆာမစ္စတာဒူရဲလို့လူသိများပြီးတော့သူဖန်တီးတဲ့လက်ရာတွေကိုစပက်ဂက်တီဂရာဖီတီအီတလီခောက်ဆွဲကောက်ကောက်လေးတွေနဲ့တူတဲ့လမ်းဘေးပကြီးလက်ရာတွေလို့ခေါ်ဆိုလို့ရှိပါတယ်။သူရေးဆွဲတဲ့မြင်းကြောက်ကောက်ကောက်လေးတွေထဲမှာပဲမျက်လုံးပြူးပြူးနဲ့ဂျူသားပုံတွေဂျူသားပုံကျင်ကားလေးတွေနဲ့တခြားထူးဆန်းတဲ့ပုံတွေပါဝင်ပါတယ်။သူကိုယ်တိုင်လည်းအခုလိုကောက်ကြောင်းတွေကိုရေးဆွဲတဲ့အခါဘလူပုံမျိုးထွက်လာမယ်ဆိုတော့ကိုမျောလိမ့်မထားပဲပရိသတ်ရဲ့အားပေးပါဝင်မှုနဲ့အခုလိုမြင်းကြောင်းလေးတွေကိုရေးဆွဲခဲ့တာလို့မစ္စတာဒူရဲကပြောပါရယ်သူရေးဆွဲတဲ့အချိန်မှာလဲကလေး၁၀ယောက်ကသူတို့စိတ်ကြိုက်ပုံလေးတွေကိုသူနဲ့အတူပါဝင်ရေးဆွဲခဲ့ပြီးတချို့ကသူနဲ့အတူအောင်မြင်းကောက်လေးတွေရေးချေခဲ့ကြသလိုတချို့ကလည်းတောင်တန်းတွေနဲ့ကျယ်ကလေးတွေရေးချေခဲ့ကြပါရယ်ရှင
်ဂျပန်နိုင်ငံဟာတန်ရှင်းရေးကိုအလွန်ဂရုစိုက်တဲ့နိုင်ငံဖြစ်တာနဲ့အညီအမိုက်ကောက်တာကိုလည်းအလေးနက်ထားတာပြတဲ့အနေနဲ့ကမ္ဘာအမိုက်ကောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။စပိုကိုမီကမ္ဘာဖလားအမိုက်ကောက်ပြိုင်ပွဲလို့နာမည်ပေးထားတဲ့ဒီပြိုင်ပွဲကိုလူကြိုမျိုးရဲ့နောက်ဖေးလမ်းကြားတွေမှာကျင်းပခဲ့ပါတယ်။အမေရိကန်၊ဩစတြေးလျနဲ့ပြင်သစ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံကပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့မိနစ်90အတွင်းအမိုက်အများဆုံးရအောင်ကောက်ကြရတာပါ။တစ်သင်းမှာအသင်းသား3ယောက်ပါဝင်ပြီးတော့အမိုက်ဘလောက်များများရသလဲဆိုတာနဲ့ရရှိထားတဲ့အမိုက်အမျိုးအစားပေါ်မူတည်ပြီးအမိုက်ရနိုင်တာပါသတ်မှတ်ထားတဲ့နေရာတွေကအမိုက်ကိုပဲကောက်ရတာဖြစ်ပြီးတော့ပုပ္ပလိကပိုင်နေရာတွေကအမိုက်ကိုတော့ကောက်ခွင့်မပြုပါဘူးစပိုဂိုမီဆိုတဲ့ဂျပန်နာမည်ကအားကစားနဲ့အမိုက်ဆိုတဲ့ဂျပန်စာလုံးကိုပေါင်းဆက်ခေါ်ဆိုတာဖြစ်ပြီးတော့သဘာဝပတ်ဝန်းကျင်ကိုကာကွယ်ဖို့အထူးသဖြင့်ပင်လယ်ထဲရောက်သွားတဲ့ပလတ်စတစ်အမိုက်တွေကိုကာကွယ်ဖို့အတွက်အခုလိုပြိုင်ပွဲကိုကျင်းပဖြစ်တာပါလို့ဦးဆောင်ပံ့ပိုးပေးခဲ့တဲ့ Nippon Foundation ကပြောပါတယ်ဒီနှစ်ကမ္ဘာဖလားပြိုင်ပွဲမှာတော့ UK နိုင်ငံအသင်းကအနိုင်ရသွားပြီးသူတို့ဟာအမှတ် 9,000 ကျော်နဲ့အမိုက်အလေးချိန်ပေါင် 126 ပေါင်ကျော်ကိုကောက်ယူခဲ့တာပါခင်ဗျာ
ဆူရီနိုင်ငံစတော့ခ်ဟ ோம் မြို့မှာနှင်းစင်တဲ့မောင်းနေတဲ့ရေပေါ်ရှက်ပြေးရင်တစ်စင်းကိုမိတ်ဆက်လိုက်ပါတယ်ကန်ဒီလာကုမ္ပဏီကချုပ်လုပ်တဲ့ P12 ရေရင်ဟာဘက်ထရီနဲ့မောင်းနေတာဖြစ်ပြီးရေပေါ်ပင့်တင်ထားတဲ့ကာဗွန်ဖိုင်ဘာဓာတ်တိုင်3ချောင်းကြောင့်လေပေါ်ပြန်နေတယ်လို့မြင်နေရမှာပါပုံမှန်တခြားရေရင်တွေနဲ့နှိုင်းရှင်ရင်လဲရေပြင်နဲ့ပုတ်တိုက်မှုနေတာကြောင့်80ရာခိုင်နှုန်းအထိစွမ်းအင်သုံးဆွဲမှုကိုရှော့ချပေးနိုင်ပါတယ်အခုစမ်းသပ်ခဲ့တဲ့ရင်ကတော့16စက္ကန့်အတွင်းရေမိုင်30ကိုရောက်နိုင်ခဲ့ပါတယ်ဒီရေရင်မှာခီးတဲ့30တင်ဆောင်နိုင်ပြီးတော့ Stockholm ရဲ့ရေပြင်မှာခီးတဲ့တင်ပြေးဆွဲနိုင်ဖို့အတွက်2024ခုနှစ်မှာစတင်မိတ်ဆက်မှာပါဒီရေရင်ကထွက်လာမဲ့ရေလိုင်းတွေဟာသေးမှာဖြစ်တာကြောင့်ကျင်းမြောင်းတဲ့ရေမြောင်းတွေအတွင်းသက်မှတ်မိုင်တုံးထက်ပိုပြီးအချိန်ပြည့်ပြည့်နဲ့မောင်းနိုင်မှာလည်းဖြစ်ပါတယ်။ဒါကြောင့်ပုံမှန်55မိနစ်ကြာမဲ့ခီးစဉ်အတွက်အချိန်25မိနစ်အတွင်းရောက်သွားနိုင်မှာပါ။အခုလိုရေရင်ကိုပုံစံမျိုးမျိုးနဲ့ဖောက်သည်တွေစိတ်ကြိုက်မှယူနိုင်မှာဖြစ်ပြီးတော့ရေရင်တစ်စင်းကိုယူရို 1.8 တန်းကျတင်မှာပါရှင
်။ ETA ဇူရီတက္ကသိုလ်ကသူ့တွေတီတွေဟာ3D printer နဲ့ဆက်ရုပ်လက်တစ်ခုကိုဖန်တီးလိုက်ပါတယ်ဒီဆက်ရုပ်လက်မှာပါတဲ့အရိုးတွေကအရွတ်တွေနဲ့အကျောတွေကိုပါနောက်ဆုံးပေါ်လေဆာနည်းပညာနဲ့ဖန်တီးလိုက်တာပါအမေရိကန်နိုင်ငံ MIT Massachusetts နည်းပညာတက္ကသိုလ်ကထုတ်လုပ်လိုက်တဲ့ InBase ဆိုတဲ့ 3D ပုံနှိပ်ဆက်ကိုအသုံးပြုထားပြီးတော့အပြော့အမားနဲ့ဆွဲဆန့်နိုင်တဲ့အသားတွေအကုန်လုံးကိုတစ်ပြိုင်တည်းဖန်တီးပေးနိုင်တာပါအခုလိုဖန်တီးနိုင်မှုကို Nature ဆိုတဲ့သုတေသနဂျာနယ်မှာရေးသားလိုက်ပြီးတော့နမူနာအသုံးပြုနိုင်မဲ့နည်းလမ်းတွေကိုလည်းစမ်းသပ်ပြထားပါတယ်။ဒီလိုဆက်ရုပ်လက်ကိုဖန်တီးဖို့အတွက်လိုရာပုံသွင်းနိုင်တဲ့ပလတ်စတစ်တစ်မျိုးကိုလည်းအသုံးပြုရတာပါ။အခုလိုပျော်ပြောင်းတဲ့ဆက်ရုပ်လက်မျိုးတွေဟာနူးညံ့တဲ့ပစ္စည်းတွေကိုကင်တွယ်ရမှာပဲဖြစ်ဖြစ်လူတွေနဲ့ဆက်ဆံရမှာပဲဖြစ်ဖြစ်အသုံးဝင်ပါတယ်။နောက်တစ်ဆင့်အနေနဲ့ကတော့တက်ရှိလူသားတွေရဲ့ကြွက်သားတွေနဲ့ပေါင်းဆက်ဖန်တီးနိုင်မလားဆိုတာကိုစမ်းသပ်မှာပါခင်ဗျာ။
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့အတူမက်ခင်ဖြူထွေးကပြောပြသွားတာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းကြီးချုပ်ကိုကိုအောင်လွင်ကပြောပြမှာပါရှင
်။ Hamas ဖွဲ့ကဖမ်းဆီးထားတဲ့တစားကနေတည်းကဒီနေ့နောက်မှပြန်လွတ်ပေးဖို့စီစဉ်ထားတဲ့လူချင်းကိုလက်ခံရရှိတဲ့အကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။ပြန်လွတ်ပေးမယ့်အထက်မှာအမေရိကန်တွေပါလိမ့်မယ်လို့ယုံကြည်ကြောင်းလဲအမေရိကန်တာဝန်ရှိသူတွေကပြောဆိုနေတာပါ။ဒီနေ့လွတ်ပေးမယ့်အထက်မှာအမေရိကန်အနည်းဆုံး2ဦးပါလိမ့်မယ်လို့ယူဆရတဲ့အကြောင်းအင်ဂျီရောအမျိုးသားလွန်ယုံရေးအကြံပေး Jake Sullivan က NBC အမေရိကန်ရုပ်သံနဲ့နေမြန်ကန်မှာပြောဆိုလိုက်တာပါ။ဖမ်းဆီးခံအစ္စရေး13ယောက်နဲ့ထိုင်း4ယောက်စုစုပေါင်းတစားကန်18ယောက်ကိုတော့မနေ့နောက်မှပဲဟာမတ်စ်ဖွဲ့ကပြန်လွတ်ပေးခဲ့တာပါ။ဟာမတ်စ်ကတစားကန်ဒုတိယတုပ်ပြန်လွတ်ပေးပြီးတိတ်မကြခင်ဒီနေ့တင်းငွေတွေနဲ့အစောပိုင်းမှာပဲအစ္စရေးကလည်းပါလက်စတိုင်းအချင်းသား39ယောက်ကိုပြန်လွတ်ပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲအစ္စရေးရဲ့တိုက်ခိုက်မှုအတွင်းထိတ်တန့်တတ်မှုတဦးနဲ့တခြားအကြီးအကဲခေါင်းဆောင်3ဦးသေဆုံးတဲ့ကြောင့်ဟာမတ်စ်ဖွဲ့ကဒီနေ့အတည်ပြုပါတယ်။အစ္စရေးတပ်တွေရဲ့ဂါဇာဒေသစစ်ဆင်ရေးအတွင်းသေဆုံးမှုနဲ့ပတ်သက်လို့ဟာမတ်စ်အဖွဲ့ဘက်ကတော့တိတိကျကျပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံနေရာတော်တော်များများဒီကနေ့လဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရန်ပြင်းနဲ့ရခိုင်ပြည်နယ်စကိုင်းတိုင်းနေရာတော်တော်များများတိုင်းရင်းသားတွေဒေသခံလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ခတ်မှုတွေစီးရီးထိမှန်မှုတွေရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းတုံးကဒီနေ့ပဲ Viber လူမှုကွန်ရက်မှာတင်းတောက်တွေကိုပြောလိုက်တာပါ။ဒီလိုမြန်မာနေဆက်ကုံသွေးကြီးမှာအထူးခါကြတဲ့ကျင်းစန်းကျော်နေဆက်ကိတ်ကိုတိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ TNL တအောင် MNDA ကုကနဲ့အေးရခိုင်တပ်ဖွဲ့တွေကမနေ့ကကြီးညာခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။ဒါကတော့တနင်္ဂနွေညချမ်းအစီအစဉ်အတွက်သတင်းကြေကျုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကိုရန်နိုင်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ El Santo ပါ။ရုပ်သံအင်ဂျင်နီယာကတော့ Helen Guardian ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။အားလုံး BND ရဲ့အသွေးတွေကနေကင်ဝေးကြပါစေရှင်။ကျမအင်ဂျင်နီယာပါ။
This program